သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြေညာစာတမ်းရဲ့အပိုင်26မှာလူတိုင်းပညာသင်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်။မူလတန်းပညာဟာမသင်မနည်းရဖြစ်ပြီးအ ਨੇ စုံအခြေခံအဆင့်အတန်းတွေဖြစ်တဲ့ပညာသင်ကြားရေးဟာအခမဲ့ဖြစ်ရမှာကကမ္ဘာတဝန်းကစံသတ်မဲ့ချက်ပါ။မြန်မာနိုင်ငံမှာတော့အနာသိမှုနောက်ဆက်တွဲဖြစ်ပေါ်လာတဲ့မတည်ငြိမ်မှုတွေကကလေးတွေရဲ့ပညာရေးအိမ်မက်တွေကိုအဟန့်တားဖြစ်စေခဲ့ပါတယ်။UNICEF မြန်မာကတော့ကလေးငယ်လေးတန်းကျော်ဟာပညာသင်ကြားခွင့်ပျောက်ဆုံးနေတယ်လို့ထုတ်ပြန်ထားပါတယ်စစ်ပွဲတွေရဲ့နောက်ဆက်တွဲအခြေအနေကြောင့်နိုင်ငံတွင်းနေရဲ့စွန့်ခွာထွက်ပြေးပြီးစစ်ဘေးရှောင်စခန်းတွေမှာနေထိုင်နေရတဲ့ကလေးငယ်တွေဟာလည်း6သိန်းကျော်ရှိနေပါတယ်စီရှာစကန်တချို့မှာတော့ကလေးငယ်တွေရဲ့ပညာသင်ကြားမှုပြတ်တောက်စေရည်အတွဲကိုတူကိုထစာသင်ကျောင်းတွေဖွင့်ပြီးပညာသင်ကြားပေးနေတာတွေလည်းရှိပါတယ်
။မြန်မာဘလော့ဘူးအကြောင်းမှအကြောင်းတက်နေတယ်သူက။သူများတော့ grade 7မှာတက်ပါတယ်။ online ချေကြတော့အဲ့လိုအတန်းကိုပြီးဆုံးအောင်တက်ချင်တာပေါ့။အတန်းကိုပြီးဆုံးအောင်အောင်မြောင်အလိုပြီးဆုံးအထိအဲ့လိုမျိုးတက်ချင်တာရှိတယ်။တဝက်တစ်ပြက်ကြီးနဲ့တော့မထွက်ချင်ဘူး။ဆက်သွားဖို့ကတော့အဲ့လိုဆက်သွားချင်တာပေါ့။အဲ့လိုရောက်သွားတော့ရခဲ့ချင်းပညာဟုပြီးဆုံးတဲ့အထိပေါ့ကိုကျွမ်းကျင်သွားတဲ့အထိအဲ့လိုတက်ချင်အဲ့လိုဒီမှာတက်ပွားရဒီမှာကိုယ်ရရှိပြီးဒီမှာတက်ပွားလို့ရှင်အချို့ကြတော့ဟိုဘက်ထိုင်းဘက်ကံကိုတတ်တက်တာရှိတယ်အဲ့လိုမျိုးတတ်တက်လို့ရှင်ကိုလည်းတတ်ချင်အမှတတ်ပြီးတော့တကယ်လို့ထိုင်းမှာစကားတွေဘာတွေလဲအဲ့လိုသင်နေတာပေါ့တက်ကြွအောင်ကိုအဲ့လိုကိုသွားချင်းတဲ့နေရာတော့ကိုတက်ချင်တဲ့အတန်းတွေကိုထောက်ပံ့ပေးမယ်လို့ရှိရင်တော့ကောင်းတာပေါ့နောက်တကယ်လို့ထောက်ပြပေးမယ်လို့ရှိရင်တော့မှနောက်တစ်ခါကျတော့အိမ်မှာကြံခဲ့တဲ့မိဘတွေကိုစိတ်မချဘူးပေါ့ဒီမှာနိုင်ငံရေးလည်းမကောင်းဘူးကိုကဟိုဘက်ကမှသွားတင်နေတာသွားတင်လို့ရှိရင်ကိုကတော့အစ်ဆေးပဲဟိုမှာဒီမှာတကယ်လို့ပြီးရလွားရရင်အဲ့လိုစိတ်ပူတာပေါ့
ကရင်ပြည်နယ်ကစစ်ရှောင်စခန်းတစ်ခုမှာနေထိုင်ပြီးပညာသင်ကြားနေတဲ့အသက်15နှစ်အရွယ် Grade 7ကျောင်းသူမတ်အေးတက်မွန်ကသူ့ဆန္ဒကိုပြောတာပါမအေးတက်မွန်တို့လိုစစ်ဆောင်စခန်းမှာနေထိုင်ရတဲ့ကလေးငယ်တွေမှာပညာရေးကိုအဆုံးထိသွားခြင်းနဲ့မျှော်လင့်ချက်တွေရှိပေမဲ့လက်တွေ့မှာတော့စိန်ခေါ်မှုတွေရှိနေပါတယ်။မိသားစုစည်းဝါးရေးအခြေအနေနဲ့လက်ရှိနိုင်ငံရေးအခြေအနေတွေကအမြင့်ပြတ်တန်းခြင်းနဲ့သူတို့တွေရဲ့ပညာရေးအိမ်မက်ကိုချုပ်နှောင်ထားသလိုဖြစ်နေတာပါ။ကရင်ပြည်နယ်စစ်ဆောင်စခန်းကစတင်ကျောင်းတွေမှာတော့မြန်မာစာအင်္ဂလိပ်စာသင်ချာသမိုင်းပထဝီစတဲ့ဘာသာရပ်တွေအပြင်လက်တွေ့ဘဝမှာအသုံးချလို့ရနိုင်မယ်ကွန်ပျူတာအခြေခံဘာသာစကားကြံ့ကျင်မှုသင်တန်းတွေကိုပါအထက်သင်သင်ကြားပေးနေပါတယ်ဒီသင်ကြားမှုစနစ်ကစစ်ဆောင်ကလေးငယ်တွေကိုကျောင်းပညာရေးနဲ့မဝေးအောင်ကြိုးစားထားတဲ့အခြေအနေမှာသာရှိပြီးခိုင်မာတဲ့ပညာရေးအာမခံချက်ကတော့လိုအပ်နေပါသေးတယ်တောင်ရင်မြေကန်တပေးရှိပလောတဘူစစ်ဆောင်စခန်းကကျောင်းသားမိဘတို့ကတော့သူ့စိုးရင်ချက်ကိုအခုလိုဆိုပါတယ
်ဒီပညာရေးရှိတယ်ကအတန်းစနစ်မရှိတဲ့အတွက်ကြောင့်လေဟိုကလေးတွေပညာရေးအဆက်အသွယ်မပြတ်အောင်ပညာရေးမဝေးအောင်ပညာရေးအဆက်အသွယ်မပြတ်အောင်ထားပေးရတယ်ဒီကလေးတွေဒီရက်ဘက်တကယ်လို့ထွက်လာပြီးကိုယ့်နေရာကိုယ့်ဒေသနေမယ်ဆိုရင်အတန်းပညာဘယ်လိုပဲသွားမလဲအဲ့ဒါလေးတစ်ချက်တော့အဖြစ်မရှိသေးဘူးဟုတ်ဒီရက်ဘက်ကျွန်တော်တို့ဒီဆရာဆရာမတွေကိုတင်ကြပေးရတယ်ဟိုပညာရေးအဆက်မဝေးအောင်တင်တော့တင်လိုက်တယ်တင်တဲ့တော့ဒီရက်ဘက်ကျွန်တော်တို့ဒီဟို KG ကအစပေါ့နော်ဟိုမူဂျူ KG ကအစပေါ့အဲ့လိုလေးတက်လာတော့ဒီကအောင်သွားပြီးလို့ရှိရင်ကျွန်တော်တို့အချိန်လေးကောင်းရှင်အဲ့ကလေးကဆက်ပြီးတော့တက်လို့ရမလားပေါ့မိဘများသောအားဖြင့်အဲ့လိုမျိုးပေါ့ငါသားတော့ဒီနေ့လေးတန်းတက်တယ်ဟိုနောက်တန်းငါးတန်းတက်ရမယ်အဲ့လိုပုံစံမျိုးကြတော့ဒီမှာ decide ထဲမှာအဲ့လိုကမရှိဘူး
ကရင်ပြည်နယ်ကစစ်ဆောင်စခန်းတွေမှာတော့ကလေးတွေကိုပညာသင်ကြားပေးတဲ့နေရာမှာအနာမသိငင်ကပြဌာန်းထားတဲ့သင်ယူညွှန်းနှံ့တွေကိုအနည်းငယ်မွတ်မတ်ပြီးသင်ကြားပေးနေတယ်လို့ပညာရေးတာဝန်ရှိသူတွေစီကသိရပါတယ်။အဲ့ဒီလိုသင်ကြားတဲ့အခါမှာလဲစာသင်ခန်းတွေမှာသင်ထောက်ကူပစ္စည်းမလုံလောက်တာဆရာဆရာမမလုံလောက်ကြနဲ့ရှိပြီးသားဆရာဆရာမတွေအတွက်မွတ်မတ်သင်တန်းပေးနိုင်ဖို့စတဲ့အလိုအပ်ချက်တွေကလည်းတူနေသေးပါ Tapin, Eddie Tanuga, Sish also can do it down in Shidurine, Sibi Shangri Bubami, Kodu Goda, Titan Nara Pied Edre, Diawe move by my unnated Vishini de Lu, Sish also can to Kuma Shide, Zang Tawin can Uti has soga, Piovari.
Who let you at your house, Chang Gangan Bido? Pinya, Dandaku Bidwale solution. Mamma Bidima, Chajong, Lekam, Lemakam Las with Tabanale. So Ella, General. อ่ะมาขันหนูไม่อยากชื่อเจ้าหนูเนี่ยเล็กกันเลยเนี่ยไม่รู้บ่ดีเดียวที่ไม่ปิ้วล่ะบ่ดีเดียวเอาล่ะเลยสุดแล้วที่ไม่ปิ้วล่ะไม่ปิ้วดาวสุดแล้วเออเราพยายามจะคุยชื่อที่จะปัญญาเอลูกโอ้ไม่สนใจกูบ่เนาะไม่รู้ไม่รู้ไม่สนใจกูตัวเอริยิ่งอยากมาพี่เอาไม่พงพี่ได้ปัญญาเอลูกมาชื่อที่เดียวปัญญาเอสุดแล้วไม่เข้าใจหรอกมาอะไรกูไม่รู้ท่าเลยปัญญาเอลูกมาไปชื่อที่เดียวบ่เปลี่ยวเลยอ่ะเอริยูรู้ไม่บ่เอ ောင်မလို့နေနေရတဲ့ဆံမျိုးမခံစားအောင်လို့ဒါပြိုင်ပွဲလေးတွေလှုပ်ပေးတာရှိရစာပေပြိုင်ပွဲလေးအခစားပြိုင်ပွဲလေးကိုကြောင်းနဲ့ကိုရတဲ့ဟာလေးနဲ့ပုံဖော်ပေးတာပဲရှိတယ်တော့အခြားကလေးတွေနဲ့ဓာတ်နုခွန်ကြီးရအောင်လို့ပေါ့နော်အော်လှုပ်ပေးတာမျိုးပဲရှိတယ်
မြန်မာကလေးငယ်တွေဟာ2021အာဏာမသိငယ်ကတည်းကပညာသင်ယူနိုင်မှုနဲ့ပတ်သက်ပြီးကြီးမားတဲ့အတားအဆီတွေကိုကြုံတွေ့နေကြရတယ်လို့ UNICEF ရဲ့ထုတ်ပြန်ချက်မှာဖော်ပြချပါတယ်။အသက်6နှစ်ကနေ9နှစ်ကြားကလေးဆယ်ဦးမှာတအူကကျောင်းနေဝင်မရတဲ့အခြေအနေဖြစ်နေတယ်လို့ဖော်ပြချက်တွေအများသိရပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမှာတော့ကလေးငယ်2သိန်းကျော်နေရဲစွန့်ခွာထွက်ပြေးနေရပြီးတနိုင်ငံလုံးအတိုင်းတအရာလူငယ်နဲ့ကလေးတငယ်ဆက်နှစ်တန်းရဲ့ပညာသင်ကြားခွင့်ပြတ်တောက်သွားတယ်လို့လည်းသိရပါတယ်။ဘေးကင်းကင်းနဲ့ဆင်ဆက်မပြတ်သင်ယူနိုင်မှုဟာကလေးတိုင်းရဲ့အခွင့်အရေးဖြစ်ပေမဲ့မြန်မာနိုင်ငံကကလေးငယ်တွေအတွက်တော့ဒီအခွင့်အရေးကိုပေါ်ဆောင်ပေးဖို့ကကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။လက်ရှိအခြေအနေမှာတော့စစ်ရှောက်စခန်းကကလေးငယ်တွေဟာစာသင်ခန်းတွေထဲမှာတော့စစ်ကောင်စီရဲ့ချင်းချောက်မှုအန္တရာယ်နဲ့ကြုံတွေ့နေရတယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထွတ်ချစ်ကပြောပါတယ
်ဒီ IDP camp တွေပေါ့ဗျာဒီကျွန်တော်တို့စစ်ပေးဆောင်စခန်းတွေမှာပညာသင်ရတာကလေးတွေအတွက်ဟိုအလုံးကျုံပေါ့ဗျာဒီတစ်ချက်လေးကောင်းရံနေကျွန်တော်တို့ဆိုးရံတာရှိတယ်တချို့ကျောင်းလေးတွေဆိုလို့ရှိရင်အဖြစ်ပဲကျွန်တော်တို့လုပ်ထားတာရှိတယ်ကျွန်တော်တဲလေးတွေနဲ့အဲ့လိုမျိုးတွေပဲဟိုမပြည့်မစုံပေါ့ဗျာနောက်တစ်ခါဟိုဆရာဆမားတွေအခက်ခဲပေါ့ဆိုလို့ကျွန်တော်ချိုးရတာ volunteer တောင်းဟိုဘောဒီစေတနာဝင်တဲ့ဆက်ဆံမတွေလည်းဟိုတက်လူအပ်နေတာမျိုးတွေကျွန်တော်တို့တွေ့ရတယ်။ဟောဘယ်လိုပဲဖြစ်ဖြစ်ပေါ့တစ်ပေးရှောင်းမှနေရတဲ့ဘယ်သင်ရိုးပဲတည်တည်ပေါ့ဆိုတစုံတရာတော့ဟိုပြည်စုံလုံလောက်တဲ့ကျွန်တော်တို့ဒီပညာရေးလို့တော့ပြောလို့မရဘူး။ဒီအထူးကတော့လက်ရှိစစ်ပေးရှောင်းစခန်းတွေမှာတင်နေရတယ်။စစ်ပေးရှောင်းစခန်းတွေမှာလုပ်နေရတဲ့ပညာရေးစနစ်ကတော့တစုံတရာတော့ကျွန်တော်တို့ဒီရေရှည်တည်တဲ့နိုင်တဲ့ပညာရေးတော့မဟုတ်ဘူးကျွန်တော်တို့ဒါတော့ရာကြီးပဲကျွန်တော်တို့ဒီကလေးတွေပညာရေးအဆက်ပြတ်သွားမှဆိုလို့ဒါပံ့ပိုးပေးနေရတယ်ဆိုတော့ဒီအထားမျိုးပဲရှိနေတယ်လို့ကျွန်တော်အနေနဲ့တွေ့ရတယ
်။နိုင်ငံတစ်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုရင်အသက်18နှစ်ကနေ35နှစ်ကြားလူငယ်တွေရဲ့အဆင့်မြင့်ပညာရေးကိုပံ့ပိုးကူညီနိုင်ဖို့အခြေခံပညာသင်ကြားနေတဲ့ကလေးငယ်တွေကိုစနစ်တကျပံ့ပိုးကူညီနိုင်ဖို့စတဲ့အခြေခံလိုအပ်ချက်နှစ်ခုရှိပါတယ်။မြန်မာနိုင်ငံမှာတော့အဲ့ဒီနှစ်ချက်စလုံးကိုမဆောင်ရွက်နိုင်သေးတဲ့အခြေအနေပါစီရေးဆောင်ကလေးငယ်တွေအတွက်ထိထိရောက်ရောက်နဲ့ခိုင်မာမှုရှိပြီးအလုံးလွှမ်းချုံနိုင်တဲ့ပညာရေးစနစ်တစ်ခုလိုအပ်နေသေးတယ်လို့လည်းပညာရေးကြွမ်းကျင်သူတွေကထောက်ပြပြောဆိုထားပါတယ်။ဒါအပြင်စစ်ရှောက်စခန်းကယာယီကျောင်းတွေမှာတော့လက်တလောအလှူရှင်တွေနဲ့သာလက်ပတ်နေရပြီးခိုင်မာတဲ့ပညာရေးရန်နေရာရှိဖို့လည်းလိုအပ်နေတာပါ။ဒီအတွက်ဆိုရင်သက်ဆိုင်ရာတိုင်းရင်းသားနယ်မြေတွေမှာရှိတဲ့ပညာရေးကြွမ်းကျင်သူတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဦးထွတ်ချစ်ကဆိုပါတယ်
။ကျွန်တော်တို့ဒီရေရှည်တည်တံ့ခိုင်မြဲတဲ့ပညာရေးစနစ်ပေါ့အခုဆိုလို့ရှိရင်တော့တချို့ဒီပညာရေးကြွမ်းကျင်ပညာရှင်တွေတို့မျိုးရှိပါတယ်။ဆိုတော့အဓိကတော့ဒီဟိုတေယုံညွန်းတဲ့တွေနောက်ဆက်ဆံမတွေရဲ့ကျွန်တော်တို့အရေးသွေးတွေကျွန်တော်တို့ပြင်ဆင်ရမှာရှိပါတယ်။နောက်တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီဟိုအသက်မွေးဝမ်းကြောင်းမှုပညာတွေဟိုကျွန်တော်တို့ရှုပ်တောင်းကလေးတွေကျွန်တော်တို့စစ်ပေးဆောင်ကလေးတွေကြားမှာအဓိကပေါ့နော်ဟိုလက်တလောလိုအပ်နေတဲ့ကျွန်တော်ပညာရက်တွေလည်းကျွန်တော်တို့ပြောလို့ရပါတယ်။ဒါကြောင့်မလို့ကျွန်တော်ကဒီစစ်ပေးဆောင်တွေရဲ့ကလေးတွေရဲ့ပညာရေးအတွက်ဆိုလို့ရှိရင်အစောပြောတယ်သူတို့ဟိုလုံလုံဂျုံဂျုံနဲ့ကျွန်တော်တို့နေရာတိတိတတ်တတ်နေရာတွေမှာဟိုရှိတယ်ပေါ့နော်ဒီအဓိကတော့နေရာပေါ့ဒီလုံလုံတဲ့နေရာအဓိကသာမယ်နောက်တစ်ခုကတော့ဒီတင်ကြားမှုထောက်ကူပြုပစ္စည်းတွေနဲ့ကျွန်တော်တို့အစောပြောတဲ့ဒီဆရာဆရာမတွေလုံလောက်မှုရှိရမယ်နောက်တစ်ချိန်တည်းမှာပဲကျွန်တော်ကတော့ဒီအစောပြောတဲ့ ပညာရှင်တွေကနေပြီးတော့ကျွန်တော်ဝိုင်းဝန်းကူညီပေးနေတဲ့ဒီသင်ယူညွှန်းတန်းတွေကိုလည်းဟိုဒီတင်ကြားမယ်အဲ့ဒီလိုမျိုးနဲ့တော့တစ်ချိန်တည်းမှာဆိုဒီအသက်မွေးဝမ်းကြောင်းပညာတွေပါကျွန်တော်တို့ဟိုတင်ပေးတင်တယ်
နေကြီးမှာရွှေရီလောင်ငါတို့စာတင်ကြောင်ဆိုတဲ့ကြပြားတွေကလို့မဖြစ်တော့တဲ့ပရိပခဒေတာတွေကစာတင်ကြောင်တွေမှာကလေးငယ်တွေဟာထိတ်လန့်စွာနဲ့စာအန်နေကြရပါတယ်လျင်တဲ့လက်နက်တန်တွေနားဆိုရင်ရိုင်းနေတဲ့စာတင်ဆောင်တွေစီကနေအဆင့်မြင့်ပညာရေးစီလှမ်းရှောင်နိုင်ဖို့ရည်မှန်းရင်နှီးမျိုးစုံနဲ့ပညာနှုတ်ရည်တောင်းနေကြရတာကကလေးငယ်တွေရဲ့လက်တွေ့ဘဝသာဖြစ်လို့နေပါတော့တယ်ဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ်။
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှာနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ